အမေရိကန်နိုင်ငံကြီးဌာနရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးတောင်မလုံနော့စကီဟာအမေရိကန်နိုင်ငံကြီးဌာနကာကွယ်ရေးဌာနနဲ့ဗန်ဒိုင်းဌာနကတာဝန်ရှိသူတွေပါတဲ့ကုစလေအဖွဲ့ကိုဦးဆောင်ပြီးတော့မြန်မာနိုင်ငံကိုဂျွန်လှိုင်22ရက်ကနေပြီးတော့28ရက်နေ့ထိတွားရောက်ဖို့ရှိနေပါတယ်။ခီးစင်အတွင်းမှာရန်ကုန်မြို့ပြင်တီမွန်ပြည်နယ်မော်လမြိုင်မြို့ခရင်ပြည်နယ်ဖက်အံနဲ့နေပြည်တော်တို့ကိုလည်းတွားရောက်ပြီးတော့မြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်နဲ့အမျိုးသားပြန်လည်တင်ပြရေးကိစ္စ၊ယင်းနှမြုံနိုင်မှုကိစ္စ၊မြန်မာစစ်ဖက်တာဝန်ရှိသူတွေနဲ့လူခွင့်ရေးဆိုင်ရာဆွေးနွေးမှုတွေကိုပြုလုပ်သွားမယ်လို့နိုင်ငံကြေးဌာနကနေပြီးတော့ထုတ်ပြန်ပါတယ်။2015ခုနှစ်ရွေးကောက်ပွဲအချိန်ဒီပြည်ပြင်ပြောင်းလဲရေးကိစ္စရဲ့အပါအဝင်လူမှုအဖွဲ့အစည်းတွေရင်ဆိုင်နေရတဲ့ကိစ္စရပ်တွေကိုလည်းအရက်ဖက်လူမှုအဖွဲ့တွေ၊လူမျိုးစုကိုယ်စားလှယ်တွေ၊နိုင်ငံရေးကောင်ဆောင်တွေနဲ့တွေ့ဆုံမယ်လို့သိရပါတယ်။ကရင်ပြည်နယ်နဲ့မွန်ပြည်နယ်ကိုတွားရောက်ဆင်မှာတော့အမျိုးသားပြန်လည်တင်ပြရေးနဲ့မတူကွဲပြားမှုတွေကိုနားလည်လက်ခံမှုတွေရှိလာအောင်ဆောင်ရွက်ချက်တွေပေါ်အမေရိကန်ပြည်တော်စုအနေနဲ့ဘယ်လိုမျိုးကူညီနိုင်မလဲဆိုတာတွေကိုလက်ထောက်နိုင်ငံကြီးဝန်ကြီးမလုနော့စကီအနေနဲ့ဒီတိုင်းသာခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမယ်လို့နိုင်ငံကြီးဌာနကနေပြီးတော့ထုတ်ပြန်ထားပါတယ်။ရန်ကုန်မြို့မှာတော့ဒီအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကအရာရှိဒီတွဲဘက်ညွှန်ကြားမှုဂျွန်စပင်နဲ့အတူစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးတော့လူခွင့်ရေးသဘောပတ်ဝန်းကျင်အရေးတာဝန်သိယင်းနှိမ့်နှံ့မှုကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာကူညီမှုအခြေအနေတွေကိုလည်းဆွေးနွေးဖို့ရှိပါတယ်။နေပြည်တော်မှာတော့ဒီအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေနဲ့အတူမြန်မာစစ်တပ်နဲ့ရပ်ဖက်ခေါင်းဆောင်တွေကိုတွေ့ဆုံပြီးတော့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။လက်ထောက်နိုင်ငံကြီးဝန်ကြီးတောင်မလနော့စကီဟာဒီတာဝန်မယူခင်မှာတော့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးရဲ့ဝါရှင်တန်ရုံးဒါရိုက်တာဖြစ်ဆောင်ရွက်ခဲ့ပြီးတော့မြန်မာဒီမိုကရေစီရေးနဲ့လူခွင့်ရေးကိစ္စရပ်တွေမှာလည်းမပြတ်ထောက်ပြဝေဖန်ခဲ့သူတူဖြစ်ပါတယ်ခင်ဗျာ။